အဲ့ဒီတော့အနေထားကိုဘယ်လိုရှိလဲအမေရိကန်ဆွေးရဘယ်လို PR တွေပြရကိုခံရရလဲဥက္ကုံစာနဲ့ပတ်သက်ပြီးတော့ဘုံမှုတို့ဘက်ကဒီလိုမျိုးဟာလာဟိုရွှေဒီပြောင်းဘယ်လိုတွေလောက်ခဲ့ရလဲခင်ဗျာ
ဥက္ကုံစာနဲ့ပတ်သက်ပြီးတော့လဲဒါစုငွေတွေတုတ်ထားတဲ့အခါကျတော့အမေရိကန်ဆွေးရကနေပြီးတော့မှတောင်းလာပြူတာရှိပါတယ်ကျွန်တော်တို့ကလည်းဒါဂတိကဝတ်ရပါဗျာဥက္ကုံစာကိုမပေးချင်ဘူးမပေးချင်တဲ့အခါကျတော့ဥက္ကုံစာကိုကျွန်တော်တို့ကွက်ထားတဲ့အနေထားမျိုးရှိပါတယ်အဲ့တော့ကျွန်တော်တို့ဥက္ကုံစာကိုဟိုမင်းကြီးတို့မှာကျွန်တော်တိတ်တိတ်လေးတက်မတော်လီမြန်နဲ့ခေါ်လာပါတယ်ဗမာဆင်းလဲဆိုတော့မော်ဘီမှာကျွန်တော်တို့ဆင်းရပါတယ်အဲ့ဒီတုန်းကလည်းဒါဗိုလ်ချုပ်ကျော်ဝင်းကိုယ်တိုင်ပဲခေါ်ခဲ့ရတယ်ခင်ဗျဆင်းကျူတဲ့တဲမှာကျွန်တော်တို့လည်းပါတယ်ပထမအင်းရလန်းကတက်မတော်ဧကရာကြီးရှိပါတယ်14အင်းရတို့20အင်းရတို့အဲ့ဒီနောက်နားမှာချိန်တုန်းကဒီနာမည်ကြီးတထေးရှော်ဖီရဲ့ပိုင်တဲ့အိမ်ကိုစစ်တပ်ကသိမ်းထားတာရှိပါတယ်အဲ့ဒီအိမ်မှာဥက္ကုံစာကိုတိတ်တိတ်လေးထားထားတယ်အဲ့ဥက္ကုံစာရဲ့အိမ်ကအဲ့ကျင်တော့ကအမေရိကန်တန်ယုံကမွေးစီဝဆယ်ကအရာရှိပိနေဆိုရင်နှစ်အိမ်သုံးအိမ်ကျော်လောက်ပါပဲဥက္ကုံစာကိုကျွန်တော်တို့ပထမထားတယ်ဒါပေမဲ့အဲ့ဒီဇန်းကတော့ဗျာအဲ့ဒီအမေရိကန်တန်ယုံကအဖွဲ့တွေဝင်လေထရိတ်နဲ့သွာလာနေကြတဲ့နေတိုင်းမျိုးကျွန်တော်တို့ရှိပါတယ
်အမေရိကန်အရာရှိတွေဘက်ကတကယ်ပဲမသိဘူးထင်လားသူတို့ကလည်းသူတို့ရဲ့အဖွဲ့တွေရှိနေတာပဲဒါမှမဟုတ်မသိကြအောင်ပဲစောင့်နေတာလားဒါမှမဟုတ်ဘုံမှုတို့နဲ့ဘယ်လိုအပေးယူလုပ်ချင်လို့ဒီဥစ္စာကိုဒီတိုင်းထားရတာလားဘယ်လိုမြင်ပါလဲခင်ဗျာ
ဟုတ်ကျွန်တော်အမြင်ကတော့တကယ်ပဲမသိတာပါဗျမသိတဲ့ဆိုတာကရန်ကုန်မှာရှိတဲ့ဒါအမေရိကန် DEA ဘိုင်းနေနဲ့တော့လူလဲ2ယောက်3ယောက်လောက်ရှိတယ်သူတို့ကဒီမွေးရေးစေဝါဆရာကိစ္စပဲစိတ်ဝင်စားတဲ့အခါကျတော့ဒီထောင်လိုက်ရေးဘိုင်းကိုသူတို့အားနေပါတယ်ဆိုတော့ဒါလည်းတကြောင်ပေါ့လေနောက်တစ်ခုကလည်းဒီကွန်ဆာကြီးကိုဒီမှာထားတယ်ဆိုတာကျွန်တော်တို့ထောင်လိုက်ရေးထဲမှာတော့ပေါ့ဗျကကလန်းထဲမှာတော့လူတိုင်းမသိပါဘူ
းဟုတ်
ကဲ့ကျွန်တော်သိတယ်ဗျဘိုးချုပ်ကျော်သိသိတယ်ဘိုးမီးစမ်းပွင့်သိမယ်နော်အေးဘိုးချုပ်ကျော်ဝင်းသိမယ်ဒီလောက်ပဲကျွန်တော်တို့ကအကန့်စနစ်ပေါ့လေကော်ပိုရိတ်စနစ်လည်းကျွန်တော်တို့တည်ပေးထားတာပါဟုတ
်ကဲ့
ပြီးတော့အဲ့ဒီအိမ်ကိုသွားထားတဲ့အခါမှာလည်းအဲ့ဒီအိမ်ကစောက်နဲ့ရဲဘော်တွေကကွန်ဆာမမသိပါဘူးဘယ်လောက်ထိမသိလဲဆိုတော့ဗျာအဲ့ဒီကွန်ဆာကြီးကအဲ့ဒီချိန်တုန်းကသူကရွှေတကုံဘုရားသွားကျင်တယ်ဆိုတဲ့အခါကျတော့ကျွန်တော်ကိုယ်တိုင်ရွှေတကုံဘုရားကိုလိုက်ပို့ခဲ့ရတယ်အဲ့လိုက်ပို့တဲ့အခါမှာကွန်ဆာကြီးကိုကျွန်တော်တို့မလုပ်ပေးလဲဆိုတော့နေခါမျက်မှန်တက်ပေးတယ်ဗျာပြီးတော့အုတ်တုတ်ဆောင်းလိုက်တယ်ဗျာဘုရားဘော်ကလူတွေတော့မှကွန်ဆာဆိုတာဘယ်သူမှမသိပါဘူး
ဟုတ်ကဲ့ဘင်လာဒင်မရှိဘူးရှိတယ်ဆိုတာကိုမသိဘူးသိတယ်ဖြစ်နေတဲ့ကိစ္စမှာပါကစ္စတန်အစိုးရအနေနဲ့တီကောင်းမှသိမယ်ပါကစ္စတန်တပ်မတော်ဘယ်လိုအနေထားရှိလဲ ISI နဲ့ပါကစ္စတန်တပ်မတော်ရဲ့ဆက်ဆံရေးအနေထားဘုံမှုတို့ရှိခဲ့တဲ့အချိန်တုန်းကဘယ်လိုမြင်ထားလဲခင်ဗျာ
ဒါမျိုးကိစ္စတွေကတော့ ISI ကလည်းပါကစ္စတန်တပ်မတော်ကိုတီပေးမဲ့အနေထားမျိုးရှိမှမတင်ခင်ဗျာပါကစ္စတန်တပ်မတော်ကလည်းကျွန်တော်တို့လူပဲဒီ ISI ပေါ့လေပါကစ္စတန်ထောင်ဝန်းအေးပေါ်မှာတော့သိပ်ပျော်ကျဉ်းနှံ့မဲ့အနေထားမျိုးတော့ရှိပုံတော့မပေါ်ဘူးကျွန်တော်တို့တုန်းကလည်းကျွန်တော်တို့လုံနေကန်နေတာအားလုံးကစစ်တပ်ကပိုင်းကလူတွေအားလုံးဘာမှညှို့ဝဲကိစ္စတွေမှာအတိပေးလေးပေးတာလည်းမရှိဘူးနောက်ဆုံးကလည်းပြောသူပေါ့ဗျာဟိုဘ ෝජ ုံကြီးတန်းရွှေတို့ဒါဘ ෝජ ုံကြီးမောင်အေးတို့လောက်ပဲဟိုသိကျင်သိမယ်ဟိုကြံတဲ့ဒီအောက်ကရှိတဲ့ဘ ෝජ ုံကြီးတွေတော့မှသိခွင့်မရှိဘူးသိလည်းမသိအောင်ဆိုတဲ့ဏိဒါမျိုးရှိပါတယ်ကျွန်တော်တို့ထောင်လိုက်စကားနဲ့ပြောရင်တော့ need to know ပေါ့လေအတိပေးတဲ့သူကအတိပေးရမယ်ဆိုတဲ့ system နဲ့နောက် compartment system ပေါ့လေအကန့်စနစ်နဲ့ကျွန်တော်တို့သွားပါတယ်
အဲ့တော့အခုစစ်တပ်ရှိနေတဲ့မြို့ကြီးမှာသွားပြီးထားရတာကိုပါကစ္စတန်အစိုးရလည်းမသိနိုင်ဘူးပါကစ္စတန်စစ်တပ်လည်းမသိနိုင်ဘူးပါကစ္စတန်ထောက်လန်းရေးကတော့တိကိုတိရမယ်ဆိုတဲ့အနေထားမျိုးလားခင
်ဗျမှန်ပါတယ်ခင်ဗျပါကစ္စတန်အစိုးရဘက်နေကတော့ထိပ်ပိုင်းတော့အတိပေးရလိမ့်မယ်ထင်တယ်ဗျဒါဖြစ်လို့လဲဆိုတော့ဒီထောက်လန်းရေးဆိုတာကလည်းသူတတိကျတော့နေလို့မရဘူးဗျကျွန်တော်ပြောပြောလို့ဆိုကပားပိုးပေါ့ဗျအကြီးဆုံးလူတို့ကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့မတိပဲနေလို့မရပါဘူးစစ်တပ်ဘက်ကတော့မတိတာဖြစ်နိုင်ပါလေ
ဟုတ်ကဲ့အဲ့တော့အမေရိကန်ဆိုရဒီပါကစ္စတန်စစ်တပ်ကဒီ ISI အတွက်ကတုံးဆွဲလာခဲ့တာဘီလီယံပေါင်း20ကျော်နေပြီအမေရိကန်ဒေါ်လာတန်ပေါင်း2000ကျော်နေပြီအဲ့လောက်ထိကိုရှိနေတယ်အခုနောက်ထပ်တောင်မှဒီပါကစ္စတန်ကိုမထောက်ပံ့ဖို့ဆိုပြီးအခုကျွန်တော်တို့ဒီမှာအမေရိကန်ကိုယ်ရေးလွှတ်တော်အမတ်တွေစပြီးကန့်ကွက်လာတာကိုလည်းတွေ့ရပါတယ်အဲ့တော့ဥမာဘင်လာဒင်ကိုဖွဲ့ထားမယ်ဆိုတာကိုမတိအောင်လုပ်ထားတဲ့တခြားအကြောင်းတွေလည်းအများကြီးရှိမယ်အဲ့လိုမျိုးတွေပတ်သက်ဆက်နွယ်ရှုပ်ထွေးနေတဲ့အတွက်တကယ်ပဲမတိတာဖြစ်နိုင်တယ်လို့ထင်ပါတယ်ခင်ဗျာ
ကျွန်တော်အမြင်ပြောရရင်တော့အပေါ်ဆုံးကဟာလာ policy ကိုကိုင်တဲ့လူတယောက်အနေနဲ့တော့မတည်ဘူးဆိုတော့မဖြစ်နိုင်ပါဘူးခင်ဗျအဲ့တော့ဒီ ISI နဲ့ပတ်သက်ပြီးလို့ရှိရင်ကျွန်တော်ပြောရရင် ISI အကြီးကဲကဒီကိစ္စကိုသူမတည်ပဲမနေနိုင်ပါဘူးကျွန်တော်ပြောနိုင်တာတခုကတော့ဒီပါကစ္စတန်နဲ့ American နဲ့ဒါဆက်ဆံရေးကကျွန်တော်တို့ 9/11 ပြီးတဲ့နောက်ပိုင်းမှဒါတရင်တနည်းရှိခဲ့တာပါဟု
တ်က
ဲ့ဒီရင်းနှုံးကဒီပါကစ္စတန်နဲ့ American ဆက်ဆံရေးကတိတ်အကောင်းလာကြီးမဟုတ်ခဲ့ပါဘူးပါကစ္စတန်နဲ့တရုတ်နဲ့ကပိုပြီးတော့မှနှီးစပ်ခဲ့တဲ့နေတိုင်းမျိုးရှိပါလေပါကစ္စတန်ထောင်လာကြီးအနေနဲ့လည်းကျွန်တော်ပြောရရင်တော့အမေရိကန်ကိုပေါ်မှာလည်းအပြည့်ဝသူတို့ယုံကြည်မှုရှိလိမ့်မယ်လို့ကျွန်တော်တို့မထင်ဘူးမကြည့်ရတဲ့ကြောင့်မို့ခုနကကိုရော်နီပြောခဲ့သလိုပေါ့လေအမေရိကန်ကိုပေးကျွေးတာလေးပဲပေးကျွေးလိမ့်မယ် အဲ့ဒါတစ်ဖက်ကလည်းဟိုလှည့်စားတဲ့အနေနဲ့အဲ့ဒါဟိုဘက်ကဘယ်လာရင်ရောအမေရိကန်ရောကိုဟိုဘက်ကဒီဘက်ရောကိုသူတို့တဘဲလန့်စ်လုပ်ပြီးတော့မှအမေရိကန်ဆီကလည်းရသလောက်ယူမယ်ဗျာ။အဲ့ဘယ်လာရင်ကိုလည်းမင်းအယမ်းမလုံးနဲ့ဆိုပြီးတော့မှသူထိန်းထားမယ်ဗျာ။အဒီအပေါ်မှာကစားသွားတယ်လို့ပဲကျွန်တော်မြင်ပါတယ်။အမေရိကန်နေနဲ့လည်းပါကစ္စတန်နဲ့ဟိုအခြေအနေတစ်ခုကြောင့်သာသူတို့ဒါကပုံအော်ပေးပြီးတော့မှသာသူတို့လိုချင်တာကိုရအောင်ယူနေရတာကိုဒါကိုလည်းဒီပါကစ္စတန်ထောင်လိုင်းအနေနဲ့လည်းဟိုသိမှာပဲ။အဲ့တစ်ချိန်မှာအမေရိကန်ကသူတို့ပေါ်ဟလာဒေါ်လာမှမှထားမှာမဟုတ်ဘူး။ဘာဖြစ်လို့ဆိုတော့တိတ်ကပြစ်စင်နေရှိခဲ့ဘူးလား။ဒီပေါ်မှာမူတည်ပြီးတော့မှဒါပါကစ္စတန်ထောင်လိုင်းအနေနဲ့ဟလာဒါအမေရိကန်ကိုလည်းသူတို့ရလာယူမယ်ဟိုဘက်ကလည်းဘင်လာဒင်ကိုလည်းမင်းသိကြည်မှမလုံနဲ့ထိမ့်မယ်ဒီဘယ်လန့်ဆိုတဲ့အနေအထားမျိုးပါပဲခင်ဗျာ
အမေရိကန်ပြည်ထောင်စုကဥက္ကဋ္ဌကိုအမေရိကန်ဒေါ်လာ5သန်းစုငွေထုတ်ထားတဲ့ဂျားရဲကနေမြန်မာနိုင်ငံမှာဥက္ကဋ္ဌကိုလက်ခံထားခဲ့တဲ့အခြေအနေနဲ့အဲ့ဒီလက်ခံထားမှုနောက်ကြောင်းဖြစ်ရကလေးတွေကိုကျွန်တော်တို့ကိုနည်းနည်းရှင်းပြပေးပါလားခင်ဗျာ
ဥက္ကဋ္ဌနဲ့ပတ်သက်ပြီးတော့ကျွန်တော်တို့သိတော့ပေါ့လေဒီ1988အရေးခင်းဖြစ်တဲ့အခါမှာကျွန်တော်ရှမ်းပြည်ပဲပေါ့လေအထူးသဖြင့်တော့ဒီမြောက်ပိုင်းပေါ့လာရှိုးပတ်ဝန်းကျင်မှာအဲ့ဒီချိန်တုန်းကဗမာပြည်ကွန်မြူနစ်ပါတီရဲ့တပ်တွေရဲ့အန်ဒီရဲ့ပေါ့လေဟိုရန်ကအင်တာများပါတယ်ခဗျအဲ့ဒီချိန်ကမှကျွန်တော်တို့တပ်မတော်အနေနဲ့လေမျိုးရွာတွေကိုကာကွယ်ပေးဖို့အတွက်ကိုဒီလုံလောက်တဲ့တပ်တွေမရှိပါဘူးအဲ့ဒီချိန်မှာနားလည်မှုတစ်ခုအနေနဲ့ပေါ့လေဥခွန်စာရဲ့တပ်တွေကဒီလာရှိုးပတ်ဝန်းကျင်ပေါ့လေဒီလုံကြုံရေးကိုဒီဘက်ကပါတွေဝင်မလာအောင်ပေါ့လေတာဝန်ယူပေးတယ်ဆိုတဲ့အနေထားပြောလို့ရတော့တော့ကြောင်အနေနဲ့ကျွန်တော်တို့ရှိခဲ့ပါတယ်
ဟုတ်ကဲ့ဗျာအဲ့ဒီမတိုင်ခင်တုန်းကတော့ဒီဥခွန်ဆာရဲ့မောင်ထိုင်းအာမီဘလို့ပေါ်ပေါက်လာပြီးတော့မြမတက်မတော်နဲ့ဘလို့စတင်ပြီးတော့ဒီဖွဲ့ရင်းနဲ့ဆက်နွယ်မှုရှိခဲ့ပါလေခင်ဗျာ
ဥခွန်ဆာရဲ့မောင်ထိုင်းအာမီဟာကျွန်တော်တို့တက်မတော်အတွက်ပေါ့လေအဲ့ဒါတော့ကျွန်တော်တို့ဥနေဝင်လက်ထက်လောက်ကသူ့ကိုကျွန်တော်တို့ဥတီရန်သူပေါ့လေအဓိကရန်သူအနေနဲ့ကျွန်တော်တို့တတ်မှတ်ထားခြင်းအဲ့ချိန်တုန်းကမရှိခဲ့ပါဘူးပုပ္ပလင်းလင်းပြောရရင်တော့ဒီဥခွန်ဆာရဲ့တက်တည်းဟာမမတက်မတော်ကိုအန္တရာယ်မပေးဘူးအဲ့ဒါကြောင့်သူတို့ကိုကျွန်တော်တို့ရှာပြီးတော့မှတိုက်တဲ့အနေအထားမျိုးတော့မရှိပါဘူးခဗျ။နားလည်မှုတစ်ခုပဲလို့ပြောရမှာပေါ့လေ။ကျွန်တော်တင်ပြရင်ပေါ့လေ။ဘာပိုင်မှာအခုလက်ရှိနာမည်ကြီးနေတဲ့ထွန်းမြင့်နိုင်ခေါ်စတီဗင်လော်ရဲ့အဖေဒီဘင်းရာသာလော်ဆစ်ဟမ်တပည့်တယောက်ပါပဲ။တစ်ချိန်လုံးကတော့လော်ဆစ်ဟမ်ဒီတကိုးကြီးထားတဲ့အချိန်ကမှကွန်ဆာတို့ကလော်ဆစ်ဟမ်ရဲ့တပည့်တယောက်နေနဲ့နေခဲ့ရပြီးတော့မှနောက်ပိုင်းဒီလော်ဆစ်ဟမ်ဗမာပြည်တို့ဒီလက်လက်ချပြီးတဲ့နောက်ပိုင်းမှာတော့ဒါကွန်ဆာကဒီမုန်တိုင်းအာမီဆိုပြီးတော့မှဒီလက်နက်ကင်တပ်ကိုထီတောင်လာခဲ့တဲ့လူတယောက်ဖြစ်ပါတယ်။သူကရှမ်းတိုင်းနယ်ပေါ်တယောက်လို့ကျွန်တော်တို့သိရပါတယ်။နောက်ပိုင်းမှာကျွန်တော်တို့ကူမန်တန်ပေါ့လေတရုတ်ဖြူလက်ကျန်အဖွဲ့နဲ့ပေါင်းပြီးတော့မှသူ့ရဲ့တပ်ကိုပီပီပင်ထူထောင်လာတဲ့အနေအထားမျိုးရှိတယ်ဆိုတာသိရပါတယ်။သူ့ရဲ့စေဦးသီးချုပ်ကကျန်စုရှင်ပါ။ဒီကျန်စုရှင်ကတစ်ချိန်ကထိုင်ဝမ်ပေါ့လေတရုတ်ဖြူထောင်လိုင်းအကြီးကဲတယောက်ဖြစ်ပါတယ်ခင်ဗျ
။ဟုတ်ကဲ့ခင်ဗျ။အဲ့တော့ဥခွန်ဆာဟာဘုံမလို့ဒီ1988မတိုင်ခင်ကတော့မြမတပ်ရဲ့ရန်သူမဟုတ်ပဲနဲ့ဟိုးတစ်ချိန်ကဥလောက်ဆေဟန်ရဲ့ရှမ်းပြည်ကာကွယ်တပ်တွေကိုဖွဲ့ထားခွင့်ပြုပြီးထားခဲ့တယ်လို့မျိုးနောက်ပိုင်းဥလောက်ဆေဟန်ကိုပြန်ဖမ်းပြီးခဲ့တဲ့နောက်မှာတော့တခါဒီဥခွန်ဆာနဲ့အဆင်ပြေပြေရှိလာခဲ့တယ်ပေါ့1988မတိုင်ခင်မှာ
အဆင်ပြေပြေရှိလာခဲ့တယ်ဆိုတာဥနေဝင်းလက်ထက်မှာတခါခွန်ဆာကိုဖမ်းမိခဲ့ပါလေအဲ့ဒီချိန်တုန်းကဒီတောင်ကြီးဆက်ဆက်တွန်းဆေးဥမှာရှိတဲ့ဒီရုရှားလူမျိုးပေါ့လေဆရာဝန်တစ်ယောက်ကိုကွန်ဆာအဖွဲ့တွေကဖမ်းသွားပါလေခင်ဗျအဲ့ဒီဖမ်းသွားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့မှကွန်ဆာနဲ့အလဲလဲလှုပ်ပေးလိုက်ရပါတယ
်ဟုတ်ကဲ
့ကွန်ဆာကကျွန်တော်တို့စစ်တပ်နဲ့တော့အဓိကရန်သူမဟုတ်ပေနဲ့မိတ်ဆွေတငယ်ချင်းတော့မဟုတ်ပါဘူးခင်ဗ
ျဟုတ်ကဲ့သူ့ဂျိုးကိုဂျိုးနဲ့ဆက်ဆံခဲ့တဲ့အနေအထားမျိုးတော့ရှိမှာပေါ့
မှန်ပါတယ်ခင်ဗျသူ့ဂျိုးကိုဂျိုးရှိပါတယ်တခါလေကြာရင်လည်းကွန်ဆာကနေပြီးတော့မှကျွန်တော်တို့စစ်တပ်ဂျိုးပါဗျာသူသဖြင့်တော့ကွန်မြူနစ်ပါညာပေါ့ဗျာသူနည်းနည်းပါးပါးတိုက်ပေးတာမျိုးကျွန်တော်တို့ရှိတယ်တခါကျွန်တော်တို့ဘက်ကလည်းဒါကွန်ဆာတော့တို့ရံပြုတ်မဲ့သူအန်ရပြုတ်မဲ့သူမဟုတ်ဘူးကွန်ဆာအဖွဲ့တွေကတော့လိုက်ပြီးတော့မှကျွန်တော်တို့ချိန်မုန်းလာတာမျိုးကတော်တော်ရှားခဲ့ပါတယ်ဒီ88မတိုင်ခင်ပေါ့လေ
ဟုတ်ကဲ့အဲ့ဒီနောက်ပိုင်း1988နောက်ပိုင်းမှာဥခွန်ဆာနဲ့ခုနပြောတဲ့မောင်ထိုင်းအာဘီရိုးနဲ့ MDA နဲ့ဘယ်လိုဆက်ပြီးတော့မြမတပ်မတော်နဲ့အထူးသဖြင့်ဘုံမှုရဲ့ထောက်လိုင်းနဲ့ဘယ်လိုဆက်ပြီးစခန်းသွားခဲ့ကြပါလဲခင်ဗျ
အားလုံးမှတ်မိပါလိမ့်မယ်နောက်ပိုင်း1989ခုနှစ်လောက်ကြာတော့ကိုကန်တို့ဝါတို့ကအစိုးရနဲ့ငြိမ်းချမ်းရေးယူတဲ့အနေအထားမျိုးတွေဖြစ်ခဲ့တာရှိခဲ့ပါတယ်ခွန်စာကလည်းဒီဝါတွေကိုကန်တွေလိုပဲငြိမ်းချမ်းရေးယူဖို့အတွက်ကိုတို့ကျွန်တော်တို့ကန့်လန့်ခဲ့တာရှိခဲ့ဘူးပါပဲ
သူ့ဘက်ကလား
ခင်ဗျမှန်ပါတယ်ခင်ဗျခွန်စာဘက်ကကန့်လန့်ခဲ့တာရှိခဲ့ဘူးပါပဲသို့တော့အဲ့ချိန်အဲ့ကကခွန်စာကိုအမေရိကန်ကနေပြီးတော့မှတော်ဝရန်ထုတ်ထားတယ်ပေါ့ဗျာကဘာရဲ့ဒါ OPN Warlock ဆိုပြီးတော့မှထုတ်ထားတဲ့ခါကျတော့ကျွန်တော်တို့စစ်အစိုးရအနေနဲ့ပေါ့လေခွန်စာကိုလက်ခံမယ်ဆိုလို့ရှိရင်အဲ့ကျွန်တော်တို့ဘူးရီစီဝါခေါင်းဆောင်ကိုလက်ခံတယ်လို့ဖြစ်မယ်အထူးသဖြင့်တော့အမေရိကန်နဲ့မသိမမျှဖြစ်မှာဆိုတဲ့အတွက်ခွန်စာရဲ့ဒီကမ်းလှမှုကိုအဲ့ချိန်ကအစိုးရအနေနဲ့ပေါ့လေဟိုလက်ခံတဲ့အနေအထားမျိုးကျွန်တော်တို့မရှိခဲ့ပါဘူးခင်ဗျာ
ဥခွန်စာကလက်နဲ့ကိုကင်ထားပြီးတော့ငញ្ញမ်းရေးယူမယ်ဆိုပြီးတော့ခုနကဝါတို့ဒီကိုကန်တို့လာပအိုးတို့လိုပဲသူကကမ်းလှမ်းခဲ့တာလားခင်ဗ
ျမှန်ပါတယ်ခင်ဗျအဲ့ဒီဥစ္စာကသူလက်နဲ့မချခင်အချိန်တည်းကိုကသူ့ရဲ့လက်အောက်ခံပေါ့လေ MD ရဲ့လက်အောက်မှာရှိတဲ့ရှမ်းကောင်းဆောင်တွေပင်လေအဲ့ဒီလိုပဲဝါတွေကိုကန်တွေလိုပဲငញ្ញမ်းရေးယူလိုက်မယ်လို့ထင်ခဲ့ပါတယ်ခင်ဗ
ျဟုတ်ကဲ့ငញ្ញမ်းရေးသူ့ဘက်ကကမ်းလှမ်းလာလဲကိုဘက်ကလက်မခံနိုင်ဖြစ်နေတဲ့အချိန်မှာနောက်ဘလို့ဖြစ်ပြီးတော့ဥခွန်စာလက်နဲ့ချတဲ့အခြေအနေကိုဆက်ရောက်သွားတာလေခင်ဗျ
အဲ့ဒါနဲ့ပတ်သက်ပြီးပြောရရင်ဓမ္မရေးစေဝါနဲ့အဲ့ချိန်အဲ့ဒီကာကနဝတာရဲ့ဒီကျွန်တော်တို့နိုင်ငံခြားငွေလိုလာတဲ့သွားဆက်ဆက်ပြီးပြောရမှာဖြစ်ပါတယ်
။သူရရှိမြခင်ဗျာမြန်မာပါကစ္စတန်အိန္ဒိယထောက်လိုင်းတပ်ဖွဲ့များဥခွန်ဆာနဲ့အမေရိကန်ပြည်တော်စုအပိုင်း၃ကိုတော့ရှေ့တရင်ပတ်စနေနေ့မနက်ခင်းနဲ့ညနေခင်းတပ်မှုတပ်သားပြောစကားအပတ်စဉ်ကဏ္ဍမှာဆက်ပြီးတင်ဆက်ပေးပါမယ်။စောင့်မျှော်နားဆင်ကြပါကျွန်တော်ရော်နီငိမ့်ပါ